ဒီလိုဒက္ခိဏသီရီမဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတချို့ဟာမဲဆက်စည်းရုံးမှုစီမင်းကန့်သတ်ချက်ကိုချိုးဖောက်တယ်လို့စွပ်စွဲပြီးမြို့သားဒီမိုကရေစီဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်လောင်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုတိုင်ကြားလိုက်ပါတယ်ဒက္ခိဏသီရီမြို့နယ်ရဲစခန်းကို
တိုင်ကြားမှုကိုရဲကလက်မခံတာကြောင့်ကော်မရှင်ထံတိုင်ကြားလိုက်တာဖြစ်တဲ့အကြောင်းလဲ NLD ရဲ့ကိုယ်စားလှယ်တွေကပြောပါတယ်အကြောင်းစုံကတော့မတ်တိန်ကြီးထက်ကစူးစိတင်ပြထားပါတယ်ခင်ဗျာဟုတ်ကဲ့ပါရှင်နေပြည်တော်မဲဆန္ဒနယ်တခုဖြစ်တဲ့ဒက္ခိဏသီရီမြို့နယ်တွင်မှာဝင်ရောက်ရှင်ပြိုင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းတချို့ဟာပြည်သူ့ရွေးကောက်ပွဲကော်မရှင်ကတတ်မှတ်ပေးထားတဲ့ ပြောပြပါတယ်။
ဒါနဲ့ပတ်သက်မှကျွန်တော်တို့ဒေသနာမြို့နယ်မှာဝင်ရောက်ရှင်ပေမဲ့အခုလက်ရှိလက်ဆက်ဝင်ကြီးမြင့်လာရင်အတွက်ဒီမြင့်လာရင်အတွက်ကိုသူ့ရဲ့ဒီရဲ့ဒေသနာမြို့နယ်နဲ့ပါဝင်တဲ့ဒီအမျိုးသားလွတ်တော်ပေါ့လေ။အဲဒေသနာခရိုင်အမျိုးသားလွတ်တော်မှာကြိုင်မဲ့ဦးကျော်ဝင်းတို့ဟာဒီပြီးခဲ့တဲ့ရက်ပိုင်းတွင်ပါပေါ့လေ။ဒီဥသာဒေကိနာမြို့နယ်ရဲဒီတော့ကျွန်တော်တို့ရွှေခဲအင်းတော့ရွာတကြီးရွာတွေမှာရှိတဲ့စတင်ကျောင်းတွေမှာတွားပြီးမှကြီးရွာကြီးရွာတွေကိုခေါ်ယူပြီးမှဒီမိမိတို့မဲပေးပါဆိုတဲ့ဒီပမ်ပလက်တွေဝေရဲအဲအဲ့ဒါပြင်ဒီဖြီးတွေရက်တောင်တွေမဲပေးဖို့ပေါ့လေမိမိတို့ကိုယ်စားလှယ်တွေမဲပေးဖို့ဟိုသူတို့ရဲ့ဆောင်ပုဒ်တွေနဲ့ပမ်ပလက်တွေဝေတာပုံမှာကျွန်တော်တို့ကဒါကတည်းကရွေးကောက်ပွဲဥတွေနောက်ဒီရဲ့ကွန်ပျူတာရွေးကောက်ပွဲကွန်ပျူတာအကျညာချက်တွေချိုးဖောက်ကြဆိုပြီးမှကျွန်တော်တို့ဒီတက်ကနမြို့နယ်ကျမရဲစခန်းကိုမနေရပါလေဒါဥစားလုပ်ပါတယ်အမှုဖွင့်တိုင်ကြတယ်ပါလေ
မဲဆွေစီယုံခွင့်ကတော့စက်တမလ၈ရက်နေ့မှာစတင်ရရှိမှာဖြစ်ပေမဲ့မဲဆွေစီယုံခွင့်ရက်ပေးထားတဲ့ရက်မတိုင်ခင်မှာမဲဆွေစီယုံနေဆိုတဲ့အကြောင်းကိုဒက္ခိဏတေရီမြို့နယ်ရဲစခန်းကိုတိုင်ကြားခဲ့တာမှာတော့ရဲစခန်းကလက်မခံပဲပြန်လွှတ်လိုက်တယ်လို့ကိုရိုင်းတိုင်ကြားခဲ့သူ NLD ရဲ့ကိုစလဲလောင်ဦးတန်စင်ထွန်းကပြောပါတယ
်။ဟောရဲစခန်းကသူကစမဟိုကျွန်တော်တို့တနာယူခွဲမှာတိုင်ကြားသွားဖွင့်တယ်ဗောနစာတိုင်စာသွားတင်တယ်တင်တဲ့ခါမှာဟိုညနေ၄နာရီပြန်လာခဲ့ဖို့ကျွန်တော်တို့ပြောတယ်တိုင်စာတော့သူလက်ခံထားတယ်။အဲ့မှာညနေ၄နာရီခွဲလောက်မှာကျွန်တော်တို့ပြန်သွားတဲ့ခါကျတော့မြို့နယ်ရဲတပ်ဖွဲ့မှုပေါ့မြို့နယ်ရဲတပ်ဖွဲ့မှုကပထမကအချိန်ဥစည်းဥပဒေရပေါ့နော်ဥပဒေရကအချိန်ကာလနဲ့ငင်းပယ်တယ်ဟိုအချိန်ကာလကရွတ်တော့ပဲကာလမရောက်သေးဘူးပေါ့ဥပဒေကပြဋ္ဌာန်းချက်တွေကရွတ်တော့ပဲကာလကိုညှို့နေပေါ့
ရဲစခန်းကတိုင်ချက်ကိုလက်မခံတာကြောင့်တနင်္လာနေ့မှာပဲညပြီးတော့ရွေးကောက်ပွဲကော်မရှင်ရုံးကိုဦးတန်းစင်ထွန်းရဲ့ရှင်နေကိုယ်တိုင်တွားရောက်တိုင်ကြားစာပို့ခဲ့ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌထံကိုတော့စာရိုက်ကနေလိမ့်မူပြီးတော့တိုင်ကြားစာပေးပို့ထားတဲ့အကြောင်းလေး NLD ကိုယ်စားလှယ်ဦးတန်းစင်ထွန်းကပြောပါတယ်မဲဆွယ်စည်းရုံးမှုတတ်မှတ်ရမတိုင်ခင်မှာမဲဆွယ်စည်းရုံးခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဘယ်လိုဖြေရှင်းဆောင်ရွက်ပေးနိုင်မလဲဆိုတာကိုတော့ပြည်ထောင်စုရှင်နေချုပ်ရုံးရဲ့အငိမ့်စာဒုတိယညွှန်ကြားရေးမှူးဥပဒေပညာရှင်ဦးထွန်းခင်ကအခုလိုပြောပါတယ
်အဲ့ဒါတော့သက်ဆိုင်ရာတွေကိုအရေးယူမှာပေါ့လေဒါပါတီကိုယ်စားလှယ်ဖြစ်ရရဆိုင်ခြင်းဟောကိုယ်စားလှယ်လောင်းဖြစ်ရရဆိုင်ခြင်းလည်းအရေးယူခြင်းယူမယ်ဒါဥပဒေရလည်းအရေးယူနိုင်ကြောင်းသူကတစ်စစ်ညွှန်ကြားခြင်းလည်းညွှန်ကြားနိုင်တယ်သို့တော့အဲ့လိုညွှန်ကြားတဲ့အစ်စ်အစ်မရောက်ခွင့်နဲ့လည်းအခုတိုင်ချက်ကိုလက်ခံခွင့်ရှိတယ်
မဲဆွယ်စည်းရုံးခွင့်ပေးထားတဲ့ရက်မတိုင်ခင်မဲဆွယ်စည်းရုံးနဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဆက်သွယ်ခဲ့ပေမဲ့တာဝန်ရှိသူများဖုံးလက်ခံဖြေဆိုနိုင်ခဲ့ခြင်းမရှိတာကြောင့်ဒီကိစ္စအပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တုံ့ပြန်မှုကိုတော့မသိရသေးပါဘူးရှင်